ဘာသာရေးနဲ့နိုင်ငံရေးကိုဆက်ဆက်တာဟာဘာသာတရားတော်တွေနဲ့မကိုက်ညီသလိုဘာသာရေးလွတ်လပ်ခွင့်တွေကိုပါထိခိုက်စေတယ်ဆိုပြီးတချိန်ကဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့စကားရပ်တွေကိုကိုးကားပြီးသမရဦးသိန်းစိန်ကသူ့ရဲ့လစဉ်ရေဒီယိုမိန်ကွန်းမှာပြောကြားသွားပါတယ်။သုံးသက်လေးလာသူတွေကတော့အခုလိုပြောဆိုချက်ကိုကြိုးဆိုလိုက်ပြီးဒီပြောဆိုချက်မူဝါဒကိုအစိုးရအုပ်ချုပ်မှုပိုင်းအောက်ခြေအဖွဲ့အစည်းအဆင့်အထိလက်တွေ့အကောင်အထည်ဖော်သွားဖို့လည်းတိုက်တွန်းပါတယ်။ကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်။
ဗိုလ်ချုပ်ဆန်းရဲ့အလေပစ်စီရန်ညီလာခံမိကုံးကိုကိုးကားပြီးတော့ဒီလွတ်လပ်စွာဘာသာကိုးကွယ်နိုင်မှုဟာနိုင်ငံသားခွင့်ရည်တွေကတခုဖြစ်တာမလို့လွတ်လပ်စွာကိုးကွယ်နိုင်မှုဆိုတဲ့အခွင့်အရေးကိုပေးတဲ့နေရာမှာဘာသာရေးနဲ့နိုင်ငံရေးစီတာထားရမယ်ဆိုပြီးတော့သမရဦးသိန်းစိန်ကဒီကနေ့မနေ့ပိုင်းပြောတဲ့သူ့ရဲ့လစဉ်ရေဒီယိုမိကုံးမှာပြောသွားပါတယ်။လူများကိုနစ်နာစေမဲ့ဒီတရားဓမ္မဖြစ်လီဟန်ဟောပြောမှုတွေလှုပ်ဆောင်တာတွေကိုတားမြစ်ရမယ်လို့ဗိုလ်ချုပ်ဆန်းမိကုံးလည်းပြောသွားတဲ့အကြောင်းသမရဦးသိန်းစိန်ကထပ်လောင်းပြောပြီးတော့ဒါရီဟာဒီကနေ့နိုင်ငံရဲ့အခြေအနေမှာစဉ်းစားသင်ခန်းစာယူရမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့အလေးလာအကဲခတ်သူဒေါက်တာရမျိုးသိန်းကတော့ဒီပြောဆိုကိုးကားချက်ကိုထောက်ခံပါတယ
်။ဘာသာရေးနဲ့ပတ်သက်တဲ့ကဏ္ဍအပိုင်းမှာဒီဗိုလ်ချုပ်ဆန်းရဲ့ကျွန်တော်တို့အလေတစ်ဆန်မိန်ကုန်းကိုထည့်ပြီးပြောသွားတဲ့အချက်လေးကတော့ဟိုကောင်းတယ်လို့ပြောလို့ရတယ်ဗျာ။တနည်းအားဖြင့်တော့ဒီဘာသာရေးနဲ့နိုင်ငံရေးရောထွေးမှုဟာတိုင်းပြည်တဲ့လူမျိုးတွေအကျိုးမရှိဘူးဆိုတဲ့အချက်လေးကိုသူ highlight လုပ်ပြီးပြောသွားတဲ့သဘောလေးရှိပါတယ်ဗျာ။အဲ့ဒါလေးကတော့ကောင်းပါတယ်ဗျာ။
လူ့ဘုံသစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အခုဒီသမရဦးသိန်းစိန်ပြောဆိုချက်ဟာပြည်တော်စုဆိုရကိုကူစားပြုတယ်လို့ယူဆရပြီးတော့ဒီသဘောတရားဟာအုပ်ချုပ်ရေးအောက်ခြေအစင်းစင်းထိကိုလိုက်နာဆောင်ရွက်သွားနိုင်ဖို့ဆိုပြီးသူကတိုက်တွန်းပါတယ်။
ကျွန်တော်တိုင်းပြည်ဟာ secular state ဖြစ်တဲ့နယ်ဆိုတဲ့အပေါ်မှာဘုရားအစအလဲပြစ်ဆံမိန့်ခွန်းကိုကိုးကားပြီးတော့ပြောထားတဲ့ကိစ္စပေါ့တစ်ခုကိုကျွန်တော်ဒီမိန့်ခွန်းထဲမှာထူးထူးခြားခြားတွေ့ရတယ်။ဆိုတော့သမရကိုယ်တိုင်ပြောတယ်ဆိုတဲ့အခါကျတော့ဒါဒီပြည်အောင်သူဆိုရဖွဲ့ရဲ့သဘောထားဖြစ်နေတယ်လို့ကျွန်တော်ယူဆတယ်။အဲ့ဒါကဘလို့ခေါ်မလဲအောက်ခြေအဖွဲ့အစည်းအစင်းစင်အတီပေါ့ဗျာ။အသေးသေးချာချာကြားတယ်ဆိုလို့ရှိရင်ကောင်းတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်အနေနဲ့တော့ပြောချင်ပါတယ်။လက်တွေ့တွေ့ချာချာအကောင့်ထဲပေါ်မယ်ဆိုရင်ကောင်းတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်
။သူတို့ဆိုရဖွဲ့အနေနဲ့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးအဖွဲ့ကခေါင်းဆောင်လူကြီးတွေနောက်လွှတ်တော်ရေးရာကော်မတီဥက္ကဋ္ဌနဲ့လူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ဘာသာပေါင်းစုံချစ်ကြည်ညီညွတ်ရေးနဲ့ပြိပခကာကွယ်တားဆီးရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့သမရဦးသိန်းစိန်ကပြောပါရယ်။တဆက်ထဲမှာတော့ဒတိုင်းပြည်လုံးအပြစ်ခတ်ရက်စဲရေးသဘောတူညီမှုရအောင်ကြိုးစားနေတဲ့အကြောင်းနဲ့နိုင်ငံရေးကျင်းသားတွေဒီနှစ်ကုန်ပိုင်းမှာတဦးတယောက်မှထောင်ထဲမှာမကြံစည်ရဘူးဆိုတဲ့ကတိကဝတ်ကိုလည်းသမရဦးသိန်းစိန်ကထပ်လောင်းပြောခဲ့ပါရယ်။ဒေါက်တာရေမျိုးသိန်းကတော့ဒီပြည်ရင်းညီညွတ်ရေးကိစ္စမှာလက်တွေ့ဖော်ဆောင်မှုအားနည်းနေသေးတယ်ဆိုပြီးတော့ဝေဖန်ထောက်ပြပါရယ်။အဲ့နဲ့လက်ရှိအ
ခြေအနေမှာကျွန်တော်တို့မြင်တွေ့နေရသလောက်ပေါ့လေ။ဒီကနေ့နိုင်ရေးမှာကျွန်တော်တို့ဟိုပြောနေတာတွေပဲများပြီးတော့တကယ်လက်တွေ့မှာအကောင့်တွေဖော်နိုင်မှုဘိုင်းတွေမှာတော်တော်ကြီးကိုအားနည်းနေတာကိုတွေ့ရတယ်ဗျာ။တော့ဥမာကျွန်တော်အမြင်ကတော့ဥမာဘာဖြစ်လို့ကျွန်တော်တို့ General Amnesty ကိုအခုတည်းကမလုပ်နိုင်သေးတာလဲပေါ့။အထွေထွေလူငင်းချမ်းသာခွင့်ကိုဘာလို့မကြေညာနိုင်သေးတာလဲပေါ့။အဲ့လိုပုံစံမျိုးတွေအပိုင်းမှာတော့အားနည်းမှုတွေတွေ့နေရသေးတယ်လို့မြင်တယ်ဗျာ။
ဒါ့အပြင်ဒီအခုလစဉ်မေကွန်းထဲမှာဩဂတ်လအတွင်းမှာကြာရောက်မဲ့ရှီလီလုံလူလူလှုပ်ရှားမှု25နှစ်ပြည့်အတွက်တစုံတရာမှတ်ချက်သဘောထားပြောသင့်တယ်လို့ဒေါက်တာရမျိုးသိန်းကတော့ယူဆပါတယ
်ဩဂတ်လတရနေ့မှာပြောတဲ့မေကွန်းမှာကျွန်တော်အများအားဖြင့်ဆိုလို့ရှိရင်တော့ဇူလိုင်လကိစ္စတွေကိုပြောတာခဲ့ဩဂတ်လမှာနေပတ်သက်တဲ့အကြောင်းအရာတချို့ကိုလည်းထည့်ပြီးပြောမယ်ဆိုရင်ပို့ပြီးတော့ဒါကောင်းတယ်လို့မြင်တယ်ဥပမာအဖြစ်ဟိုအာဇာနီနီကိုပြောတာကောင်းတယ်လို့ကျွန်တော်တို့ဩဂတ်လ10ရက်နေ့ရှီလီလုံပြည်သူ့ဒီမိုကရေစီရေတော်ပုံနဲ့ပတ်သက်တဲ့အမှတ်ချက်အတချို့ကိုလည်းထည့်ပြီးပြောမယ်ဆိုလို့ရှိရင်ဒါပို့ပြီးတော့ဟိုစီလျော်တယ်ပို့ပြီးကောင်းပါတယ်လို့ကျွန်တော်ကမြင်တယ်ဗျာ
သမရဦးသိန်းစိန်အင်းနဲ့သူ့အစိုးရဖွဲ့ရဲ့သဘောထားတွေအစိုးရမူဝါဒတွေကိုထင်ဟပ်စေတဲ့လစဉ်ရေဒီယိုမေကွန်ပြောဆိုတာတွေကိုဒီနှစ်ပိုင်းထဲမှာပဲစတင်ခဲ့တာပါအထူးသဖြင့်ကဒီအစိုးရဖွဲ့အင်းနဲ့တလအတွင်းသူ့ရဲ့လုပ်ငန်းဆောင်တာတွေနဲ့ရည်မှန်းထားချက်တွေကိုရှင်းလင်းပြောဆိုချက်ဖြစ်ပါတယ်ခင်ဗျာ